တယ
်မှန်ပါပါဘူ
းအောက်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်ရဲ့ဒီနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲဘယ်လောက်ထိအရေးပါပါလဲ
ဆိုထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်မတန်လက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်။သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာညီလာခံတစ်ခုဖြစ်ပါတယ်။အထူးသဖြင့် 2021 မှာသူတို့ယူကရိန်းကိုစပြီးစစ်တိုက်ပြီးကြတဲ့ကကျင်းပနိုင်တဲ့အစည်းအဝေးပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ယူကရိန်းစစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်ဒါအပယ်ခံနိုင်အောင်ဖြစ်အောင်ဆိုပြီးသူတို့တွန်းပြီးတော့လုပ်နေကြတာဆိုတော့ရုရှားဒီပွဲလုပ်ကြရတာလက်မထောင်နိုင်တာဟာအထူးကြံမဟုတ်ဘူးဆိုတော့အဓိကပြသနေတဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီဟာအရေးပါတာကလည်းဒီမှာတဲောက်လာတဲ့နိုင်ငံတွေရဲ့ကူစားပြုတဲ့ကမ္ဘာလူ့ဥယျာဉ်ကိုကြည့်မယ်ဆိုရင်40ရာခိုင်နှုန်းကျော်လောက်ကူစားပြုထားတာဖြစ်တယ်ဆိုတော့အနောက်နိုင်ငံတွေကူစားပြုတာတော့မရှိပါဘူးအနောက်နိုင်ငံတွေကူစားပြုတာအကုန်လုံးကပြောင်းလဲမှာ20ကျော်ရာခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကူစားပြုတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရဒေသအနှံ့ကပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကျေကျေပြန့်ပြန့်ဖြစ်တဲ့ကမ္ဘာနီလာခံကြီးတရားဖြစ်တယ်လို့ပြောမှာဖြစ်ပါတယ
်အဒီဖွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲစတော့ကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာနေအခုနောက်ပိုင်းမှာနိုင်ငံသစ်တရားလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်စူးစမ်းလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
အဓိကကတော့သူတို့ဟာG7 ကိုစီးပွားရေးအဖြစ်ပြိုင်ဖို့ပါပဲအရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်အင်္ဂလန်ပြင်သစ် Germany Italy ရှိမယ် Now အမေရိကန်နိုင်ငံအမေရိကန်ပြည်ထောင်စုရဲ့ကနေဒါရဲ့ Now အာရှဂျပန်ပါပဲဒီသမုထိပ်ပြီး9နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ Wage Snick ကိုသူကကျုပ်ကန့်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ်ဆိုတော့သူတို့ရဲ့ကျုပ်ကန့်ချေလဲမှုကိုမခံနိုင်ရဘူးကျန်တဲ့ breakthrough ဆက်ဖွဲ့တဲ့၄နိုင်ငံတော့ Brazil ရဲ့ရုရှားရဲ့ China ရဲ့ India ရဲ့နောက်တော့ South Africa ပါလာပြီဘူလာ2009မှာဖွဲ့လုံးကတော့၄နိုင်ငံနောက် 2017 မှာထင်တယ် South Africa ပါလာတော့စပြီး၅နိုင်ငံကျတော့ break ကတည်း BRICS ဆိုပြီးတော့ S လုံးတူလာပါလေဆိုတော့ through AI G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစနစ်ခြေလှယ်တော့မခံနိုင်ဘူး through အဲ့ဒါကြောင့်သူတို့ကဒါသိကြလွတ်တဲ့စီးပွားရေးဇုံကံဖို့ဆိုပြီးတော့ရွေးပြီးတော့ဖွဲ့စည်းခဲ့ရဖြစ်ပါတယ်ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုရင်ပို့ပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့ထဲမှာဆိုရင်သူတို့တက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia အဖွဲ့ဝင်တော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့အဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အရုပ်စုလျှောက်ထားတာရှိသေးတယ်ဆိုတော့ပြောထားတယ်ဆိုတော့ခုန G7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံချင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့ညှိနှိုင်းကြတဲ့ဝင်လာရတာဖြစ်ပါတယ်ဆိုတော့ဆက်လက်ပြီးတော့ကျေပြန့်လာမယ့်သဘောလေးရှိပါတယ်သူတို့တကယ်လုပ်နိုင်ပေါ့လေ
အဲ့ဒီချိန်သီးဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာတွေရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စယူကရိန်းစစ်ပွဲကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူးစီးရင်နဲ့အနိုင်ယူပြလိုက်ရမယ်ဆိုတော့တော့ဘယ်သူမှထောက်ခံပြီးပြောတာတော့မကြားရပါဘူးဒါလိုရုရှားကတော့ထောက်ခံမှာပေါ့သူကတကယ်နိုင်ငံတွေကတော့ညဉ့်ညမ်းစွာဖြစ်ရှိဖို့ပဲအဓိကအရေးပါတဲ့ဒီမှာတရုတ်နဲ့အိန္ဒိယဆိုတာပေါ့သူတရုတ်ကလည်းပဲသူတို့နိုင်ငံတကာကဘာမှလည်းသူတို့စစ်ဆေးတဲ့သူဖြစ်နေဖြစ်ချင်တဲ့ဂုံတိခါကမြင့်တင်နေတဲ့အီရန်နဲ့ဆော်ဒီအရေဘီယာကတော့သူစစ်ဆေးပစ်ခဲ့တဲ့ဆိုပြီးတော့ဂုံယူခြင်းနဲ့နိုင်ငံဆိုတော့ယူကရိန်းစစ်ပွဲကိုလည်းညဉ့်ညမ်းဖြစ်စေခြင်းနဲ့အိန္ဒိယကလည်းပဲတစ်ဖက်လုံးနဲ့ကောင်းမွန်စွာဆက်ဆံပြီးတော့အဲ့လိုဖြစ်စေခြင်းနဲ့နိုင်ငံတွေသာဖြစ်ပါတယ်ဆိုတော့သမ္မတပူတင်ကယူကရိန်းစစ်ပွဲမှာသူတို့ထောက်ခံဖို့လူချင်းသိတိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူးဆိုပေမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့ဆိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှဖြစ်ပါတယ်တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူးနောက်တစ်ခုရှိရတော့ပြဿနာတက်တာကကုလသမဂ္ဂအတွင်းမှုချုပ်အင်ဂျင်နီယာဂူတာရက်စ်ကလာတက်တယ်လာတက်တော့သူကပူတင်နဲ့လက်ဆွဲနှုတ်ဆက်ပြီးနေတာကိုဟိုအနောက်နိုင်ငံတွေအများကြီးဝေဖန်ကြတယ်အဲ့နေတို့အဖွဲ့ဝင်နိုင်ငံတိုင်းငံဆိုလို့ရှိရင်ဒီလူဟာငါတို့ဂျနီဗာမှာလုတ်တဲ့ဒီယူကရိန်းညီငယ်ရေးဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ပါဖြစ်လို့အဲ့ဒီ ရုရှားလုတဲ့ဘက်ကိုခင်းတော့တက်ပြီးတော့ဖလဲတကင်းလုံနေရတယ်လဲဘာညာပြောတယ်ဒါပေမဲ့မစ္စတာဂူတာရက်စ်ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူးဒီယူကရိန်းစစ်ဘက်ကို just peace ပေါ်လေညဉ့်ညံတရားမျှတသောညဉ့်ညံရေးဖြစ်စေရမယ်ရဲ့ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုတော့သူကကတော့တက်မှာပေါ်တာတော်တော်လားပြောခဲ့ဆိုကမ္ဘာလူကြီးအများစုကိုစားပြုတဲ့ပွဲဆင်းရဲသားလည်းပါတယ်ချမ်းသာတာလည်းပါတယ်အကုန်လုံးဆိုတော့သူတက်တာပို့ပြီးမျှတတယ်လို့ထင်ပါတယ်
အဲ့ဒီစနေပွဲမှာနောက်တစ်ခုကဒီ bridge နိုင်ငံကြီးက American Dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရက်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသဘောကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဒါဟာကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချယ်ထဲမှာပါပါတယ်အဲ့ဒါအခု American Dollar ကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်ရှင်းရှင်းလင်းပြောရမယ်ဆိုလို့ရှိရင်ရှင်းရတဲ့နိုင်ငံက track ကုန်ပြီပေါ့ဗျာတမ်ဘူရှိရထွက်လာတယ်ဟိုကအာဂျင်တီးနားတို့ဘာလို့ဝိုင်းတို့ဘာလို့ချမ်းနိုင်ငံထွက်တယ်အဲ့ဒီထွက်တဲ့တမ်ဘူရှိရကွန်ပစ္စည်းလူရောအားနဲ့ထွက်လာတဲ့သဘောပစ္စည်းတွေကိုပေးရပြီးတော့အမေရိကန်ရဲ့ဆက်ကူပေါ့လေဒေါ်လာဆိုငွေကြေးထားရအောင်အဲ့တော့စုပြီးတော့လောက်ရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူးအဲ့သူတို့ကဒီ brick currency တစ်ခုကိုတည်ထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ရှိပြီးဥတည်ပါတယ်အခုလောလောဆယ်မှာတော့ grain exchange ပေါ့ဒါထွက်ကုန်ချင်း barter system တို့ဘူးအတွက်နောက်ပြီးတော့ cross border exchange လို့ပြောတဲ့အငွေကြေးပဲပေးယူလို့ဖို့လည်းပဲအဲ့ပုံစံမျိုးလိုသူတို့သဘောတူကြပါတယ်ဒေါ်လာရဲ့ promo မှုကိုသူတို့ဆောင်ချပြီးတော့သူဖို့ပေါ့လေအဲ့ဒါတရုတ်ကလည်းပဲအစကတည်းကတကယ်တော့တရုတ်ကကမ္ဘာမှာအမေရိကန်ကိုပြိုင်လာတော့ယူအန်ကိုဒေါ်လာအစားထိုးဖို့ကမ္ဘာငွေကြေးသုံးဖြစ်တရုတ်ကသိလှုပ်ချင်နေတာတရုတ်စီးပွားရေးသိအင်အားကြီးပါတယ်စီးပွားရေးကိုအကြမ်းမြင့်နိုင်ရှင်မယ်ဆိုရင်အခုရုရှားရဲ့စီးပွားရေးရုရှားပေါ်မှီခိုတဲ့နိုင်ငံလဲတရုတ်ဘက်ကိုပါလာမဲ့သဘောရှိတဲ့ငွေကြေးအဖြစ်ရုရှားရဲ့ဒီ GDP က2 trillion ကျော်လောက်ပဲရှိတယ်လို့ report တွေမှာတွေ့တယ်အမေရိကန်ကဘယ်လောက်ရှိလဲဆို22 trillion လောက်ရှိတယ်တရုတ်က19 trillion ရှိတယ်ဆက်ကိုရှိတယ်ဒီမှာဆိုတော့တချို့ကဒီဆယ်စုနှစ်အကုန်မှာတရုတ်ကအမေရိကန်ကိုကျော်တက်သွားမယ်ဆိုပြီးတော့တွက်လာကြတယ်အဲကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တရုတ်ကသူတို့ယွမ်ကိုAmerican dollar မှာအစားထိုးဖို့အထူးသူကတင်စီထားတာဖြစ်ပါတယ်အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့ brick အတွက် fiat currency တခုတည်ထွင်မှုဆိုတာလည်းသူတို့ဆွေးနေကြပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေကြပါလေဒေါ်လာရဲ့လွှမ်းမှုကိုမခံနိုင်ဘူးဆိုတာဆိုတော့ brick ရဲ့ UJ ထဲမှာကမူလ UJ ထဲမှာကတည်းကပါတဲ့ကိစ္စသူဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်
အဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲဆေးခေတ်ကာလအလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးဆေးခေတ်ကာလကနှစ်ဖွဲ့ရှိတာပေါ့လေအာဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနစ်နိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတဲ့အရင်းရှင်နိုင်ငံတွေတို့ဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignmentနာလိုက် countries တွေပါလေပါခဲ့တာဥနုလက်ထာအဲဘက်မလိုက်နိုင်ငံဆိုပြီးတော့ရှိရဲ့အခုကြာတော့ဒီဟာအဲ့ဒီအုပ်စုဖွဲ့တာကိုလည်းလက်မခံဘူးဘက်မလိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံကြီးဝန်ကြီးဂျယ်ဆင်ကာကသူကစကားပြောတဲ့အထက်မှာနိုင်ငံကြီးဝန်ကြီးနဲ့တွေ့ရပါပြောတယ်သူတို့ရဲ့မူကနန်အလိုက်မန့်မဟုတ်ဘူး multi alignment ပေါ်လေဘက်စုံနဲ့အကုန်လုံးဘက်စုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုတော့သူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကားသူတို့မယူရပါဘူးဒါစီးပွားရေးအဖြစ်ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါတယ်အိန္ဒိယဆိုအမေရိကန်နဲ့လည်းဆက်ဆံတယ်ပဲရုရှားနဲ့လည်းဆက်ဆံတယ်ပဲဆိုတော့သူဖြစ်သူတို့နိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းအကျင်းတွေဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပူပြီးပြင်းထန်လာပဲအမေရိကန်သူ့ကိုတရုတ်ကစီးပွားရေးအဖြစ်ကြော်တက်မှာကိုအဓိကအတာကိုထားပြီးသူတို့တိုက်တရုတ်ပိတ်ဆို့ဖို့ကြာကြီးလုပ်နေတာဆိုတော့အဲ့ဒီကိစ္စမှာတော့ပူပြီးတော့ပြန်ဆိုင်မှုကတော့ပူပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်ပြောဘူးသူကအများအားပြောကြတယ်ဆိုပြန်ပြတ်တော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူဘုတ်လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပူမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်လင့်တယ်လို့မယူဆပါဘူ
းအဲ့တော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာကဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာကြီးဖြစ်နိုင်လဲဆိုးကျိုးကဘာကြီးဖြစ်နိုင်လဲ
အပေါ်ဆုံးပြောချင်တာကအခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဝင်ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့ကထွက်ပေါက်ရတာပေါ့သူတို့လည်းပဲ အပေကနိုင်ငံလို့သတ်မှတ်ခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူ့အစည်းအမပြုလာပြီးတော့ဒလဲ့ကျေးနားဖြစ်တယ်အာရှကအစည်းအမပြုအိန္ဒိယတွေကရုရှားကလည်းပဲအစည်းအမပြုရုရှားကိုသုံးသပ်သူတွေပြောတာကမြန်မာနိုင်ငံစစ်ကောင်စီတို့လက်နက်ဝဲတွေဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုတော့ break for the wing way ရင်တော့သူတို့ဟာသူတို့လက်မထောင်နိုင်တော့ရုရှားတက်တော့ပို့ပြီးကြည့်တော့မှာ break the point ဖြစ်မဲ့ဆိုပြီးတော့နောက်စီးပွားရေးအဖြစ်လည်းပဲအခုဒေါ်လာခေချာကြောင့်သူတို့အထိနာတာတွေရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာကပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာအဲ့ဒါပါကစ္စတန်ရဲ့အဓိကရန်ဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစီအကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့အထူးသဖြင့်ကတော့ဒါဟာဘသူ့ကိုယူရလဲဆိုပါကစ္စတန်ကိုယူရန်ရှိတယ်ဒါပေမဲ့အဲ့ဒီလိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကတော့လည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုပယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့နောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့ဝင်မကြခင်မှာဆိုသူတို့တွေဖြစ်လာရင်သူတို့ကဟာမဟုတ်ဘူးဒီကောသူတို့ကတော့ဖယ်မှားဖြစ်မယ်ဆိုပြီးဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါဆောင်ကြည့်ရမယ့်အခြေအနေပါဒါပေမဲ့ဒီ break မှာနိုင်ငံသားဆက်ဆံရေးအတက်ချာတခုလို့ယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေတာအခုကသူတို့နှစ်ယောက်ဖက်လက်တကင်း၅တိအတွင်းမှာတင်ပထမဆုံးတင်သူတို့နှစ်ယောက်တွေ့တယ်မူဒီနဲ့နရင်ဒရာမူဒီနဲ့ရှီဂျင်ဖြစ်နေတွေ့ကြတယ်တွေ့ကြပြီးတော့သူတို့နေဆက်မှာစီရင်ရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေလေးနှစ်လောက်ရှိပြီအဲ့တော့ငါတို့ပြင်းရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင့်အိန္ဒိယနဲ့တရုတ်တင်မာမှုကပူပြီးရောပါသွားနိုင်လို့ပြောတယ်ဒါပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေကော့ချင်လည်းပါတယ်ဆိုတော့အဲ့ဒီကစားနဲ့ပတ်သက်ပြီးတော့ညီရထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဟုတ်ကဲ့အဲဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်သီးတွေပါတွေမှာပါလာမှာဖြစ်ပါတယ်အချိန်နဲ့အဲ့ဒါကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ပါတယ်